ဆိုမလီနိုင်ငံမိုဂါဒီရှုမြို့တော်မှာစနေနေ့ကကြီးမားတဲ့ကားဘုံးဖောက်ခွဲမှုကြောင့်ဒေသုံသူ290ကျော်နေပါရှိသွားပြီဖြစ်တာကြောင့်နိုင်ငံသမိုင်းမှာအထူးခန့်အများဆုံးတိုက်ခိုက်မှုဖြစ်သွားပါတယ်။ဒေသုံသူအရေအတွက်296ယောက်ရှိပြီးဒဏ်ရာရသူ300နေပါရှိတယ်လို့ဆိုမလီပြည်ကြားရေးဝန်ကြီးအဗ်ဒီရမန်အိုအော့စမန်က Twitter မှာရေးတာပါ။ကင်ညာ၊အီသီယိုးပီးယားနဲ့တူရကီနိုင်ငံတွေကဆေးဘက်ဆိုင်ရာအကူအညီတွေပေးပို့တဲ့အတွက်ကျေးဇူးတင်စကားကိုလည်းဝန်ကြီးအော့စမန်ကတခြား Tweet တွေမှာရေးထားပါတယ်။ဒီတိုက်ခိုက်မှုအပေါ်ဒေါသထွက်နေသူတွေကဆန္ဒပြကြပြီးအယ်ရှဘပ်အစွန်းရောက်အဖွဲ့ကိုပြစ်တင်ရှုတ်ချကြပါတယ်။မိုဂါဒီရှုမြို့တော်ကတိုက်ခိုက်မှုတွေကိုသူတို့လက်ချက်ဖြစ်ကြောင်းကြေညာလေးရှိတဲ့အယ်ရှဘပ်စစ်သွေးကြောအဖွဲ့ကတော့အခုချိန်ထိဘာမှမပြောသေးပါဘူး။ဒါပေမဲ့ဆိုမာလီဆိုယာနဲ့အကြမ်းဖက်ဝါဒဆွဲလို့ရဆိုင်ရာကြွမ်းကျင်သူတွေကတော့ဒီအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့အခိုင်အမာယူဆထားကြပါတယ်။သူတို့ကြေညာသည်ဖြစ်စေမကြေညာသည်ဖြစ်စေဘာမှမထူးကြပါဘူး။အခုဖြစ်သွားတာဟာအယ်ရှဘပ်လက်ချက်ဖြစ်တယ်ဆိုတာကျွန်တော်တို့သိပါတယ်။အခုချိန်ထိကြားထားသမျှသတင်းတွေအရအခင်းဖြစ်ရမှာသူတို့ရဲ့လက်ဆက်လက်နာတွေပါနေပြီးအယ်ရှဘပ်လက်ချက်ပဲဆိုတာပြနေပါတယ်လို့ဆိုမာလီထောက်လှမ်းရေးအရာရှိဟောင်းအဗ်ဒီဟက်ဆန်ဟူစိန်က VOA ကိုပြောပါတယ်။